အာဏာသိမ်းအပြီးတစ်နှစ်အတွင်းမှာတည်ငြိမ်မှုပြတ်ပြားလာတဲ့အတိုင်းမူရဆေးဝါးထုတ်လုပ်မှုနဲ့အရှိတောင်အရှမှာအယောင်းဝယ်တွေကလည်းတက်လာတယ်လို့ကုလသမဂ္ဂမူရဆေးဝါးနဲ့ရာဇဝတ်မှုများဆိုင်ရာရုပ် UNODC ကရိုက်တာသတင်းထတာကိုပြောပါတယ်။အနည်းဆုံး Meth Amphetamine ဆေးပြားတန်90နဲ့ဆေးကဲလေးတန်းမှ၄တန်းကိုအရင်လကဖမ်းဆီးမိခဲ့တယ်လို့လာဟူထိုင်းနဲ့မြန်မာအာဏာပိုင်တွေကပြောကြပါတယ်။မြန်မာပြည်မြောက်ပိုင်းမှာ Meth ထုတ်လုပ်မှုကပြီးခဲ့တဲ့နှစ်မှာတိုးများလာပြီးနှဲသွားမဲ့လက္ခဏာမတွေ့ရသေးဘူးလို့ UNODC ရဲ့အရှိတောင်အရှကိုယ်စားလှယ် Jeremy Douglas ကပြောပါတယ်။မြန်မာနိုင်ငံမှာမူရဆေးဝါးနဲ့ပဋိပက္ခကခွဲလို့မရပါဘူးတခုကိုတခုအကျိုးပြုနေကြပါတယ်လို့သူကဆိုပါတယ်ကတောင်းကတင်းနဲ့မတီငိမ့်လေမူရဆေးတဲသူတွေအတွက်ကောင်းနေပါပဲထိုင်းနိုင်ငံမှာ Meth Amphetamine ဆေးပြားတန်း920ကို2021မှာဖမ်းမိပါတယ်2020တုန်းကတော့361တန်းပဲမိခဲ့တာပါဝါပြည်သွေးစည်းညင်ညူရေးတက် UWS ရဲ့ထိန်းချုပ်မှုအောက်ကနယ်မြေတွေဟာမူရဆေးဝါးထုတ်လုပ်မှုနဲ့ဆက်ဆက်နေတယ်လို့သိရှိကြပြီးသူ့ရဲ့နယ်မြေကိုတောင်ပိုင်းကိုတိုးချဲ့လာနေတယ်လို့သုံးသပ်သူတွေက Writer သတင်းဌာနကိုပြောကြပါဗျာ